စကိုင်းတိုင်းအထက်ပိုင်းဗမ်းမောင်မြို့နယ်ထဲမှာစစ်ကောင်စီတပ်နဲ့ဒေသခံ PDF တပ်တွေကြားဒီကနေ့မနက်ပိုင်းလုံကတိုက်ပွဲဖြစ်ပွားခဲ့ပါတယ်။တိုက်ပွဲကြောင့်အရသာတအူးသေဆုံးခဲ့တယ်လို့ရာနဲ့ချီတဲ့ပြည်သူတွေထွက်ပြေးနေကြရတယ်လို့ဒေသခံတွေကပြောပါတယ်။ဒီတိုက်ပွဲမှာရှမ်းပြည်အမျိုးသားတပ်မတော် SN ကစစ်ကောင်စီတပ်တွေဘက်ကနေအတူတွဲတိုက်ခိုက်နေတဲ့အကြောင်း PDF ဘက်ကထုတ်ပြန်တာရှိပေမဲ့လည်းSN ကတော့ဂျင်းဆိုပါလေရန်ကုန်ကလာတဲ့ဒီသတင်းကိုကိုငင်းချန်ပြောပြပေးပါမယ်ရှင
်ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းသခိုင်းတိုင်းအင်းတော်မြို့နယ်အတွင်းမှာ KIA PDF ပူးပေါင်းတပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားခဲ့တဲ့စစ်ကောင်စီစစ်ကြောင်းဟာဗမောက်မြို့နယ်ဘက်ကိုဆက်လက်ဝင်ရောက်လာတဲ့နောက်ဒေသခံ PDF တွေနဲ့ဆက်လက်တိုက်ပွဲဖြစ်ပွားနေပါတယ်ဒီနေ့မနက်ပိုင်းမှာတော့ဗမောက်နယ်အင်းတော်မြို့နယ်အဆက်မှာစစ်ကောင်စီနဲ့ SN တွေပူးပေါင်းတပ်တွေနဲ့ဒေသခံ PDF တပ်တွေအကြားတိုက်ပွဲတွေဖြစ်ပွားခဲ့ပြီးရွာသားတို့သေဆုံးခဲ့ရတယ်လို့ကျေးရွာ၄ရွာလောက်ထွက်ပြေးနေရတယ်လို့ဗမောက်ဒေသခံတူကအခုလိုပြောပါတယ
်။တို့ရေကဒီဆန်းနေတဲ့စစ်ကောင်စီပေါင်းပြီးမှဒီစောင်းဖူးနေတာပေါ့နော်ဒီကံကောင်ကြီးတပ်ပြီးနေစစ်ကောင်စီချက်နေတာဗမောက်မြို့နယ်ထဲမှာရှင်းတာကအင်တာနက်ဗမောက်အစပေါ့နော်ဒီနေ့လည်းလည်းဒီနေ့ရှိတာတို့ကဟိုတောင်ကြီးရွာကပြန်ထွက်ပြေးသွားတယ်။လည်းဒီဆူရတာနဲ့ကလည်းပြီးရပြင်းနေမှာကတနပ်ယူမှန်ဒီမှာပြေးသွားတယ်ကြ။ဒီမော်ရွာရောတောင်ကြီးရွာရောအဲ့ရလုံးကြီးရတာဟုတ်ကဲ့ဆောင်းပိုင်းဘက်ကပေါ်လာပြီးသုံးတော်တန်းတင်ကြောင်မှာဒါတို့ဆက်ပြေးလာရတာဆောင်းကြီးကြီးရရှိမှာပေါ်ပြေးရတယ်တောင်းအိပ်ပြည်နဲ့ကြီးလာတဲ့တောင်းအိပ်ပြည်ငွားရီရောတိမောင်တောင်ကြီးရောအပုံကြီးရတယ
်စစ်ကောင်စီတပ်ကရွှေရွှဲမှာအလုံးလုံးကင်တူ20လောက်ကိုလည်းစစ်ကြောင်းနဲ့အတူခေါ်ဆောင်သွားတယ်လို့လည်းပြောပါတယ
်ဒီရွှေရွှဲကဒီလိုလဲဆန်းတယ်ဆန်းပြီးတော့ဒီကတိုင်းကလည်းကြောက်အရောက်နဲ့ပြောခေါ်ရတယ်ဆန်းဆိုတော့စစ်ကြောင်းအချက်ခေါ်ရတယ်တော်တယ်လို့ခေါ်ရတယ်အခုတော့ပြောမှန်းတမကြည့်
ဗမောက် PDF တွေရဲ့ဗမောက် Revolution BR လူမှုကွန်ရက်စာမျက်နှာမှာတော့စစ်ကောင်စီတပ်တွေကကြောက်အိုင်ရွာကိုမီးရှို့ပြီးရွာသား30လောက်ကိုကြောက်အိုင်ဖုံးကြီးကျောင်းမှာဖမ်းဆီးထားကြောင်းနဲ့လက်နက်ကြီးပြစ်ခတ်တာကြောင့်ရာနဲ့ချီတဲ့ရွာသားတွေတိမ်းရှောင်နေရကြောင်းဗမောက်မျိုးနယ်တောင်ပိုင်းကိုစစ်ကောင်စီနဲ့ SN ပူးပေါင်းတပ်တွေပူးရဲစစ်ကြောင်းထိုးနေကြောင်းဖော်ပြထားပါတယ်။ဒီလ23ရက်နဲ့24ရက်နေ့တွေမှာတော့အင်းတော်မျိုးနယ်မန်ထုံနဲ့မင်းကုန်းရွာတွေဘက်မှာစစ်ကောင်စီတပ်နဲ့ KIA PDF ပူးပေါင်းတပ်တွေကြားတိုက်ပွဲပြင်းထန်ခဲ့ပါတယ်။ဒီတိုက်ပွဲတွေကြောင့်မင်းကုန်းရွာကပြည်သူတွေဟာမော်လူးနဲ့အင်းတော်ဘက်ကိုတင်းရှောင်ခဲ့ရတယ်လို့အင်းတော်ဒေသခံတူကပြောပါတယ
်။အဓိကတော့မင်းကုန်းရွာအရှောင်တာပေါ့နော်။အဲမင်းကုန်းရွာကနေပြီးတော့မော်လူးတို့အင်းတော်တို့အဲဒါတွေမိခရယာရှိလို့ရှိတဲ့ဆိုရောလည်းမရှောင်နေကြတာပဲ။အဲလူဦးရေကသူကအင်းကြီး160 180လို့ပြီးတော့တစ်ထောင်လောက်ကျော်မှတင်တယ်။ပြန်ရောက်တဲ့လူတွေလည်းပြန်ရောက်ခဲ့ကြပြီပေါ့ဟိုအများစုကတော့မရောက်သေးဘူးဟုတ
်ဒီလ24ရက်နေ့ကတော့ PDF တွေကလမ်းခီးမှာတိုက်ပွဲဖြစ်နေတာကြောင့်အင်းတော်ဗမောက်လမ်းကို24နိုင်ပိတ်ထားခဲ့ပါတယ်ဒီလ26ရက်နေ့ကတော့ပင်လယ်ဘူးမြို့နယ်ပလူတာရွာဘက်မှာလဲစစ်ကောင်စီနဲ့ SN ပူးပေါင်းတပ်တွေနဲ့ပင်လယ်ဘူး PDF တပ်တွေကြားတိုက်ပွဲဖြစ်ပွားခဲ့ကြောင်းသတင်းထန့်ချီတာတွေရှိပါတယ်စစ်ကောင်စီနဲ့ SN ပူးတွဲတိုက်ခိုက်နေတယ်ဆိုတာကိုမေးမြန်းနိုင်ဖို့စ조사ခဲ့ပေမဲ့လည်းSNE တာဝန်ရှိသူတွေကိုဆက်သွယ်လို့မရသေးပါဘူး The Voice of Shani လူမှုကွန်ရက်စာမျက်နှာမှာတော့စစ်ကောင်စီတပ်ဘက်ကသူတို့ပါဝင်တိုက်ခိုက်နေတယ်ဆိုတာဝါရထန့်ချီမှုတသက်တာဖြစ်တယ်လို့ SNE ဘက်ကတုံ့ပြန်ထားပါတယ်စစ်ကောင်စီဘက်ကတော့ဗမောက်အင်းတော်နဲ့ပင်လယ်ဘူးဒေသအတွင်းတိုက်ပွဲအခြေအနေနဲ့ပတ်သက်ပြီးသတင်းထုတ်ပြန်ထားတာမရှိသေးပါဘူးခင်ဗျာ